Welcome to the Voice of America in Burmese.
Mingla Menekima, Washington Bureau of PO American Tangani, Natal Sakukuni, April on the Sakuya, the Nilani Nenekin Sisingo, Nemasa no de Menet Halnagani, Kunanaiti, Lindomita Nesali, Lise, Nasa Tugani, Dayai Tolin Tamawashu. Tomorrow at Sisinego, Facebook Samyan up to the VOA Burmese News Kanile Dayai Nasa Naimare, Tama Intenaima.
Mingla Mashe, Tama Tengi Taipa, Kunya Wayone to Drini, Jinya Mawa. California ka ju phaya chang phikkhat mu ne patat pi atat 16 ne shwe college chang na de u ko phan tha ba de tyauk myama si bwa ye zin chan ti saw ye ne patat pi dow san su chi ne tyauk thait tan naingan ye a chan pi lo swin nwe khe cha ba de dilo thait tan yauk thrin ni na sin cha ya ba me shin
kaw ma bi sin ni ni ga pi song twa de tyauk ye yawun ne poland ma dutiya a chain naingan ga ni la kan a pi thauk pyan ne bri siman game ma a yin ga ထုတ်ပြန်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဖျက်ပြီးဖောက်လုပ်မဲ့တရုတ်အိန္ဒိယစီမံကိန်းကိုတရုတ်ကဖြုတ်ချလိုက်ပါတယ်။ဒါကတော့အမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်နေတဲ့ဒေါက်တာတင်ဆွေပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါ NLD အစိုးရရဲ့သုံးနှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့
American Piraso, California, Pine, Poe Muka, Jupiata, Picamuma, Dote, Sompi, Tonga Yasi, Kemu, Susue Chene, at the Sakoni Shue, Golly Chana de Ugo, Pansi Tabare, San Marcos, California, Pine, Dekdoga, Tujun Chana to Pite, John Arneska, Bigger Sinini, Tonga, Jupiata, Ngo, Way of Picabi, Trabiege, Dulu, Anabanduga, Biobari, Jubada, Winnie, Passover, Alhaya, now Sony Pite, Siniga, Piajama, Pika, Kepide now, Arneska, Jibo number 911 go copy, Piakamune, Dubema, Shinide, Surago, the Himpo Geta, Lu Anabanduga, Biobari, Edina Mine by Dremabe, Kukamu, Mishibe, Lenecha, Pankangevari, Chefetto, Poe, Jubiajango, Wimpy, the Nene, Mabiakin, the Naila, Loma, Dugo, Du, Jo Annes, Lopioso, Taduga, Olaimoma, Ju Sanchin, Ye, Tuna, Wipanari, Dingevari, Dugo, Du, Dunabu, Jama, Lopioso, Taduga, Bigere Laga, New Zealand, Muslim Beliri, Tekke, Keturine, Autobalarunga, American Piranzu, Biswaka, Tree or Life, Jupia Jam, Tekaitrigo, Gondin Piosu Tabade, Anescuro, Amontia Chicken, Jasrum, Mujulo Munes, Swessobo, Senza Tonta Nide Chow, San Diego, Kia Yemuji, William Goga, Piosu Tabade.
The real Hanangama Luon Niang, Azejo, Tisongiare, Easter Sunday, Tekaimugo, now Gregani, Joke and Gere, Luyunjiare. NTG အဖွဲ့ရဲ့ဌာနချုပ်ကိုမနေ့တနင်္ဂနွေနေ့ကသီရိလင်္ကာရဲတွေဝင်ရောက်ရှာဖွေခဲ့ပါတယ်။NTG ကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်သီရိလင်္ကာအစိုးရကကြီးညာခဲ့ပြီးနောက်တနေ့မှာပဲနိုင်ငံအခြေရှမ်းမှာရှိတဲ့ကတန်ကူတီမြို့ကNDG အဖွဲ့ရဲ့အဓိကပလီဖျားကျောင်းကိုလက်နက်ကန်ရဲတပ်ဖွဲ့တွေဝင်ရောက်ခဲ့တာပါ။သီရိလင်္ကာသမရစရိစနာအစိုးရပိုင်းမှာNDG တရားမဝင်အသင်းနေဖြစ်ကျင်းညာထားပြီးအစ္စတာနေ့တိုက်ခိုက်မှုအတွက်တန်တရာဝင်ခဲ့တာပါ။အစ္စတာတိုက်ခိုက်မှုနဲ့ဆက်ဆက်လို့တန်တရာနဲ့အလို့ရှိသူနှစ်ဦးကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကကျင်းညာပါတယ်။သူတို့ကိုနိုင်ငံရဲ့အလဲပိုင်းမှာဖမ်းမိခဲ့တာပါ။ဒီတော်တွင်နောက်ထပ်တိုက်ခိုက်မှုတွေရှိလာနိုင်တယ်ဆိုတဲ့သတင်းတွေကြောင့်သီရိလင်္ကာမှာရှိတဲ့ကက်သလစ်ဘုရားကျောင်းတွေက
ဆိုရင်အီရန်ဆိုရကိုဖြုတ်ချပြီးအီရန်ဘက်ကအညံ့ခံဒူးထောက်လာအောင်ကြိုးပမ်းမှုဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်ကဆွတ်ဆွဲလိုက်ပါတယ်။အမေရိကန်ရုပ်သံ Fox News Sunday အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာအီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နောက်ဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားမြတ်ပြည်ထောင်စုကခေါင်းဆောင်နေပါတဲ့ဘီအဖွဲ့ကသမ္မတဒေါ်နယ်ထရန့်မလုပ်လို့တဲ့ထိတ်တိုက်တွေ့ရေးစီကိုတွန်းပို့ဖို့ကြိုးစားနေတာလို့ပြောဆိုခဲ့ပါတယ်။ အမေရိကန်ကိုစစ်ပွဲတွင်ရောက်လာအောင်သူတို့ကကြိုးစားနေတာလို့နိုင်ငံခြားရေးဝန်ကြီးဇာရစ်ကပြောပါတယ်။ရီမန်းချက်ကတော့အ ਨੇ ဆုံအီရန်အစိုးရအပြောင်းလဲအတွက်ဖြစ်တယ်လို့လည်းသူကပြောဆိုခဲ့တာပါအလားတူ Fox News အစီအစဉ်မှာပဲအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ပြောဆိုရမှာတော့အမေရိကန်ရဲ့ရှီမန်းချက်ကအစိုးရပြောင်းလဲဖို့မဟုတ်ဘူးဒါပေမဲ့ပြုမှုလှုပ်ဆောင်ပုံပြောင်းလဲရေးဖြစ်တယ်အထူးသဖြင့်တော့အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေနဲ့ပယ်ရင်တုံစမ်းသပ်မှုတွေကိုအဆုံးသတ်ရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်အီရန်ပြည်သူတွေအနေနဲ့ပိုပြီးကောင်းမွန်တဲ့အစိုးရနဲ့ထိုက်တန်တယ်လို့လည်းဘော်တန်ကပြောဆိုသွားပါတယ်ရှင်
တနင်္ဂနွေနေ့ကကျင်းပတဲ့စပိန်ရွေးကောက်ပွဲမှာစပိန်ဆိုရှယ်လစ်ပါတီကအနံ့ရဖို့များနေပြီးလင်းနင်တာအတွင်တတိယအကြိမ်မြောက်ရွေးကောက်ပွဲဖြစ်ပါတယ်။မဲရီတွက်မှု80ရာခိုင်နှုန်းပြီးဆုံးသွားချိန်မှာလက်ရှိဝန်ကြီးချုပ်ဆန်ချက်ရဲ့ဆိုရှယ်လစ်ပါတီကလွှတ်တော်အမတ်နေရာ350မှာလောလောဆယ်123အနံ့ရနေပါတယ်။စပိန်ဆိုရှယ်လစ်ပါတီဟာဒီရွေးကောက်ပွဲမှာအခြားတိုက်ခံပါတီ၄ခုနဲ့အဓိကရှင်ပြိုင်နေတာပါ။အဓိကပါတီတွေဖြစ်တဲ့ဥရောပတလွာလက်ရာစွန်းလှုပ်ရှားမှုနဲ့လူသိလာတဲ့ Vox ပါတီလည်းပါဝင်ပါတယ်။လဝဲဝါဒီနဲ့ဘိုဟိုလက်ရာဝါဒီခေါင်းဆောင်တွေကတော့လက်ရာစွန်းဝါဒီတွေကိုမေးမပြကြဖို့မဲဆွယ်ခဲ့ကြပါတယ်။ဝန်ကြီးချုပ်ဆန်ချက်ရဲ့ပါတီကတော့လဝဲပါတီ United We Can ဆိုတဲ့ပါတီနဲ့ညွန်ပေါင်းဖွဲ့ဖို့အလားအလာရှိနေကြောင်းပြောပါတယ်။စပိန်နိုင်ငံမှာဒီမိုကရေစီပြန်ကျင့်သုံးခဲ့တဲ့1980ပြည့်နှစ်လွန်နောက်ပိုင်း Popular Party နဲ့ Socialist Party တို့ကနိုင်ငံအာဏာကိုတလှည့်စီရယူခဲ့ကြတာပ
ါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းတင်းလာနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်တရုတ်နိုင်ငံမှာချင်းပါတဲ့ဒုတိယအကြိမ် BRI ခပတ်လမ်းမကြီးစီမံကိန်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတင်းတင်းကနေနေမှာတော့တရုတ်ရဲ့ထိပ်တန်းနိုင်ငံရေးအကြံပေးဝမ်ရန်နဲ့ပေကျင်းကကြောက်ရွံ့ထိုင်နိုင်ငံတော်အေဂေဟာမှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တရုတ်ပိုင်ရှင်ဝါသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ကပ်ညီတဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်အနေနဲ့ထောက်ခံကြောင်းတရုတ် Political Consultative Conference ရဲ့ဥက္ကဋ္ဌဝမ်ယန်ကပြောဆိုပါတယ်။ပိုလမကြီးစီမံကိန်းမူပေါင်းအောက်ကတရုတ်မြန်မာစီးပွားရေးဇင်းချံတည်ဆောက်ရေးနှစ်နိုင်ငံကောက်ဆောင်နေကြအရေးကြီးတဲ့သဘောတူညီချက်တွေကိုအကောင့်အထည်ဖော်ရေးအတွက်တရုတ်ဘက်ကအဆင့်နဲ့ရှိတယ်လို့လည်းသူကပြောဆိုပါတယ်။မြန်မာအနေနဲ့ခပတ်လမ်းမကြီးတည်ဆောက်ရေးမှာဆက်ပြီးတက်ရွတ်ကြွကြွပါဝင်သွားလို့ကြောင်းဒေါက်ဆန်းစုကြည်ကလည်းပြောဆိုခဲ့ပြီးမြန်မာနိုင်ငံအတွက်အရေးပါတဲ့တရုတ်ရဲ့ရေရှည်ထောက်ခံမှုထောက်ပံ့မှုတွေအတွက်ကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့ပါတယ်။သမရရှိချင်းပင်ကိုစား PCC ဥက္ကဋ္ဌဝမ်ရန်တက်ခင်းတဲ့နေ့လယ်စာစားပွဲကိုလည်းဒေါင်ဆန်းစုကြည်တက်ရောက်ပါတယ်။ဒီကနေ့တင်းနှလာနေ့မှာတော့ဒေါင်ဆန်းစုကြည်ကကမ္ဘောဒီးယားကိုသွားဖို့ရှိနေပါတယ်။နှစ်ရက်ကြာမဲ့ကမ္ဘောဒီးယားခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကမ္ဘောဒီးယားဘရင်နောက်ဘရင်မေတော်တို့နဲ့နန်းတော်မှာတီးခြားတွေ့ဆုံဖို့ရှိကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနကကြေညာထားပါတယ်ရှင
်။တရုတ်နိုင်ငံကပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ရဝန်းနဲ့ပိုလန်မှစီမံကိန်းဖိုရမ်အပီစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ BCIM လို့အတူကောက်ခေါ်တဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာလေးနိုင်ငံစီးပွားရေးဈေးညံစီမံကိန်းအပိုင်းပါမလာပဲခြံထားခဲ့ပါတယ်တရုတ်နိုင်ငံဘေကျင်းမြို့မှာ AP25 ကနေ29ထိကျင်းပတဲ့ရဝန်းနဲ့ပိုလန်မှဖိုရမ်ကိုအိန္ဒိယနိုင်ငံကတပိတ်မှောက်တဲ့အနေနဲ့မတက်ရောက်ခဲ့ပဲဖြစ်ခဲ့ပါတယ်တရုတ်ရဲ့စီမံကိန်းဟာအိန္ဒိယနဲ့အငင်းပွားနေတဲ့ပါကစ္စတန်နယ်တွေကကက်ရှမီးယားဒေသကိုဖြတ်သွားမှာကြောင့်ဖြစ်ပါတယ်။မြန်မာပါဝင်တဲ့ BCIM စီးပွားရေးဈေးညံစီးရင်နဲ့မှာမပါပင်မဲ့နီဘောတရုတ်ယထာလန်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဈေးညံလမ်းဖြစ်တဲ့ CMEC ကတော့ပိုလန်မှဖိုရမ်အပြီးထုတ်ပြန်တဲ့စီးရင်မှာပါဝင်လာပါတယ်။
မိုဇမ်ဘစ်နိုင်ငံမှာဆိုက်ကလုန်းကင်နဲ့တိုက်ခိုက်ပြီးနောက်မလွဲမသွေဖြစ်လာမဲ့ရေကြီးမြေပြိုမှုတွေကနေရှောင်ရှားနိုင်ဖို့ပြည်သူတွေကုန်းမြင်ရာရွှေ့ပြောင်းကြဖို့အာဏာပိုင်တို့ကတိုက်တွန်းနေပါတယ်။သေဆုံးသူ9ဦးရှိတယ်လို့ဝန်ကြီးချုပ်ကာလော့တ်ဒိုရိုဆာရီယိုကပြောပါတယ်။ဆိုက်ကလုန်းမုန်တိုင်းကင်နဲ့ကြောင့်အိမ်ပေါင်း3000ကျော်ပျက်စီးပြီးလူ18000ကျော်ကိုဘေးလွရာရွှေ့ပြောင်းပေးထားရတဲ့အကြောင်းမိုဇမ်ဘစ်နိုင်ငံရဲ့ဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်ရှင်။
အ အိန္ဒိယနိုင်ငံအော်ဒစ်ဆာပြည်နယ်နဲ့အန္ဒရာပရဒက်ရှ်ပြည်နယ်တွေမှာပြီးခဲ့တဲ့အောက်တိုဘာလကလူ90သေဆုံးပြီးပျက်စီးမှုအကြီးအကျယ်ကြုံခဲ့ရတဲ့ဂါဂျာနဲ့တိတ်ကလီစိုက်ကလုန်းမုန်တိုင်းတွေအပြီးမှာအခုတစ်ကြိမ်အိန္ဒိယအရှေ့တောင်ကမ်းခြေပိုင်းကိုဖန်နီအမည်ရှိတဲ့စိုက်ကလုန်းမုန်တိုင်းဝင်ရောက်ဖို့ရှိနေတယ်လို့အိန္ဒိယအာဏာပိုင်တွေကသတိပေးထားပါတယ်အိန္ဒိယရဲ့နိုင်ငံတော်အဆင့်နဲ့ပြည်နယ်အဆင့်တဘာဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့တွေကမြေပြိုမှုတားဆီးရေးအပါအဝင်ပြည်သူတွေကိုကယ်ဆယ်ရေးအတွက်အသင့်ရှိနေကြောင်းပြောပါရတယ်။ဒီဖန်ဒီမှုန်တိုင်းဟာမြန်မာနိုင်ငံဘက်ဦးတည်ရွေလာမဲ့အခြေအနေမရှိသေးဘူးလို့မိုးစလဌာနကပြောပါရတယ
်။မတ်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်ပါရှင်တနင်္လာနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်တရုတ်ကနေဥရောပတီဖောက်လုပ်မဲ့ BRI ခေတ်သစ်ပိုလန်မှစီမံကိန်းစီရင်စနေနေ့ကထုတ်ပြန်ရမှာအရင်ကပါခဲ့တဲ့ BCIM ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာလေးနိုင်ငံစီးပွားရေးစင်ကြံစီမံကိန်းကိုတရုတ်ကဖျောက်ချခဲ့ပါတယ်ဧပြီလ25ရက်နေ့ကနေ28ရက်နေ့ထိတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့တဲ့ BRI နိုင်ငံတကာညီလာခံကိုတရုတ်အိန္ဒိယနိုင်ငံကလည်းတပိတ်မှောက်တဲ့အနေနဲ့မတရောက်ဖဲနေခဲ့တာပါမြန်မာအိန္ဒိချင်းအင်အားကြီးနှစ်နိုင်ငံဒေတာရင်းအပြိုင်မှုအလားအလာဘလို့ရှိနေပါသလဲဆက်ပြီးနားဆင်ပါရှင်မြန်မာနိုင်ငံမန္တလေးကနေဘင်္ဂလားဒေ့ရှ်ဓာကာမြို့တွေဖြစ်ပြီးတရုတ်နိုင်ငံအရှေ့ဘက်ခွန်မိန်မြို့ကနေအိန္ဒိယနိုင်ငံကလကတာမြို့အထိဖောက်လုပ်မဲ့ BCIM စီမံကိန်းဟာတရုတ်ရဲ့ BRI ခေတ်သစ်ပိုလန်မှစီမံကိန်းမှာအဓိကစီးပွားရေးစင်ကြံ6ခုထဲမှာအရင်ကပါနေတာပါဒါပေမဲ့စနေနေ့ကကျင်းပပြီးစီးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း36နိုင်ငံကအစိုးရထိပ်တန်းခေါင်းဆောင်တွေတက်ရောက်ခဲ့တဲ့ Belt and Road နိုင်ငံတကာညီလာခံအပြီးထုတ်ပြန်တဲ့ American Dollar Billion ပေါင်းများစွာကုန်ကျမဲ့ခေတ်သစ်ပိုလန်မှစီမံကိန်းစီးရင်မှာ BCIM ကိုတရုတ်ကဘာကြောင့်ဖြုတ်ချခဲ့တယ်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး၃ရက်ကြာပေကျင်းမှာကျင်းပခဲ့တဲ့ BRI နိုင်ငံတကာညီလာခံကိုတက်ရောက်ဖို့တရုတ်ကဖိတ်ကြားခဲ့ပေမဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယကညီလာခံကိုတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီစီမံကိန်းမှာအိန္ဒိယနဲ့ပါကစ္စတန်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသပါကစ္စတန်ဘက်ချမ်းကိုဖျက်ပြီးဖောက်လုပ်မဲ့အစီအစဉ်ပါနေတာပါ။အခုလိုတရုတ်ရဲ့ BRI ညီလာခံကိုအိန္ဒိယဘက်ကတက်ရောက်ခြင်းမရှိတာကိုကြည့်ရင် BRI စီမံကိန်းတွေဟာဒေတာရင်းနိုင်ငံတွေကိုလွှမ်းမိုးမှုရဖို့တရုတ်ဘက်ကနေချက်လာနေတယ်လို့အိန္ဒိယဘက်ကမြင်နေပြီးဒီအပေါ်မှာစိုးရိမ်မှုကြီးကြီးမားမားရှိနေကြောင်းပြနေတယ်လို့ American Trade Site မြန်မာရေးအကဲခတ်ဒေါက်တာတင့်ဆွေကပြောပါတယ်
။ပထမတစ်ချက်ကအိန္ဒိယနဲ့တရုတ်ကဒေတာတွင်းပြိုင်ဘက်တစ်ခါတစ်ခါရန်သူလိုဖြစ်နေတဲ့အစဉ်လာတစ်ခုရှိပါတယ်ခင်ဗျ။နောက်တစ်ခါအဲ့ဒီအခြေအနေကိုသိလို့တရုတ်ကလည်းပဲသူ့ရဲ့အိန္ဒိယနိုင်ငံနေဖြစ်တဲ့နီပေါ်လေတခါပါကစ္စတန်ရေနောက်ကစရိလင်္ကာပေါ့နော်အဲ့နိုင်ငံတွေကိုတတ်နိုင်ဆုံးခြေကိုရအောင်ယူပြီးတော့အဓိကကတော့ပါကစ္စတန်ပါကစ္စတန်နဲ့ကြတော့ဟိုနီမျိုးစုံနဲ့ဆက်ဆံရေးကောင်းအောင်တရုတ်ကစူးစမ်းနေတယ်အဲ့ဒီမှာပါကစ္စတန်နဲ့အိန္ဒိယကလည်းသွက်လိုက်ရကြတယ်ကသူကရန်သူတွေလို့ဖြစ်နေတော့ကအဲ့ချက်ကိုအိန္ဒိယကဒါဂျင်းနှက်ချင်းမရှိဘူးပေါ့ဒါပရမတ်ချက်နောက်တစ်ချက်ကကျွန်တော်ဗမာနိုင်ငံပေါ့နော်အဲတရုတ်နဲ့အိန္ဒိယကြားမှာဗမာနိုင်ငံရှိပြီးတော့ဗမာနိုင်ငံကိုခြေကုပ်ပြုပြီးတော့ပလောင်မုံမှုတွေအမျိုးမျိုးလုပ်ပြီးတော့ဒီအိန္ဒိယသမုဒ္ဒရာကိုတရုတ်ကထွက်ပေါက်ရအောင်ကြိုးစားတဲ့အပေါ်မှာလည်းဒုတိယချက်အနေနဲ့အိန္ဒိယကဒါအကျဉ်းချင်းမရှိပါဘူ
းအခုလိုအိန္ဒိယဘက်ကသူ့နိုင်ငံအကျိုးစီးပွားထိခိုက်လာမဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းတချို့မလိုလားတဲ့အနေအထားရှိနေတဲ့အပေါ်တရုတ်ဘက်ကလည်းBCIM လေးနိုင်ငံစီမံကိန်းကိုပြန်ပြီးမွမ်းမံလိုတာတွေ့ရတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ယာယီတော့တရုတ်ကအိန္ဒိယကိုဖြုတ်ထားခဲ့မဲ့သဘောတော့ရှိနေတယ်လို့ယူဆတော့ကဒီစီမံချက်ကြီးကိုဟိုမွမ်းမံပြုပြင်ပြီးတော့တရုတ်ကဆက်လုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အိန္ဒိယကလည်းပဲသူ့နိုင်ငံအကျိုးစီးပွားပဲသူကဟိုကြည့်တဲ့အခါမှာအိန္ဒိယရဲ့တမိုင်းတစ်လျှောက်မှာသူကသူခြေတော့ပေါ်ရက်တည်နိုင်ရေးစူးစမ်းပြီးဆက်သွားမယ်တရုတ်ကတော့အရင်ပြီးခဲ့တဲ့ဆယ်စုနှစ်ရာစုနှစ်တွေနဲ့ရောင်းမြန်ပေါ့နော်ကဘာကိုလွှမ်းခြုံနိုင်တဲ့အဲပုံစံမျိုးကြီးသွားနေတော့လမ်းကြောင်းသွားတာညင်ကဥတည်ချက်မတူကြဘူ
းအခုနောက်ဆုံးစင်းအရာဆိုရင်တောင်အာရှဒေသတွင်တရုတ်ကအဓိကလုပ်မဲ့စီမံကိန်း၃ခုဖြစ်တရုတ်မြန်မာစီးပွားရေးစင်ကြံနီပေါ်တရုတ်နေဆက်ဖြတ်ဖောက်လုပ်မဲ့မြည့်ရထားလမ်းစီမံကိန်းအပါအဝင်နီပေါ်တရုတ်ဆက်သွယ်ရေးလမ်းကြောင်းစီမံကိန်းတွေနဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းတွေကိုဖော်ပြထားပါတယ်ရှင်။ ခုဆက်လက်တင်ဆက်မယ့်မြမရေးဆွေးနွေးခန်းအစီအစဉ်မှာတော့ NLD အစိုးရ၃နှစ်တာဆောင်ရွက်ချက်နဲ့ပတ်သက်လို့ NLD ပြောခွင့်ရဒေါက်တာမျိုးညွတ်ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးလှစောလူမောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစော်တို့နဲ့အတူ VOA ဝိုင်းတော်သူမက်ခင်ဖြူထွေးကဆွေးနွေးတင်ပြထားပါရရှင်
တော့ကျမတို့အခုဆိုရင်ဒီ NLD ပါတီအနေနဲ့တော့လူလူတရက်လုံးကတခဲနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့အစိုးရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း၃နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ၃နှစ်တာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီကာလအတွင်းမှာအားနိုင်ချက်တွေအသာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီးပြီလဲဘာတွေတကယ်တမ်းဒီဒီကောက်ပဲဂတိကဝိအတေးအတိုင်းအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲပေါ့နော်ဒါတွေအဓိကထားပြီးတော့ဆွေးနွေးသွားချင်တာပါရှင့်ဆိုပထမဆုံးကျွန်မဟိုဆရာဒေါက်တာမျိုးညွန့်ကိုဆွေးနွေးပေးစေချင်ပါတယ်အဲဒီ NLD ပါတီအနေနဲ့လက်ရှိဒီ၃နှစ်တာကာလအတွင်းမှာပေါ့နော်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အရာတွေဆရာဘာတွေမြင်မိပါလဲရှင့
်ကျွန်တော်တို့ဆိုးအနေနဲ့အခုပြီးခဲ့တဲ့၃နှစ်အတွင်းမှာအဓိကလုပ်ခဲ့တဲ့ဟာကျန်းမာရေးနဲ့ပညာရေးဦးစားပြီးလုပ်ခဲ့ပါတယ်ဝိပညာရေးမှာဆိုရင်အောက်ခြေတော့မူဂျူမူလာတန်းကစပြီးတော့ပညာရေးမှာတော့ဒါတင်ဒါဖြေဆိုတဲ့စနစ်ကနေပြီးတော့စဉ်းစားတွေးခေါ်တာဖို့တော့လူ့ဘဝမှာတွေ့ကြုံလာမယ့်ပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတဲ့အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်လုပ်နေပါတယ်ဒီလိုလုပ်နိုင်မှုအတွက်လည်းတော့ပညာရေးမှာကျန်းမာရေးမှာအသုံးစည်တွေကိုအစတိုးပြီးကျွန်တော်တို့သုံးစွဲနေပါတယ်ဒါကျွန်တော်ရဲ့အဓိကအောင်မြင်မှုလို့ကျွန်တော်တို့တော့ပြောချင်ပါတယ်။ဒါကရုပ်ပိုင်းအရာပါ။နောက်တစ်ခါစိတ်ပိုင်းအရာလည်းကျွန်တော်တို့ကပြည်သူတွေကိုဖိစီးနေတဲ့အကြောက်တရားကိုတော့တိုင်းတာတစ်ခုကြီးကျွန်တော်ရောပါသွားအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ဒါယုံကြည်ပါတယ်။တရားတွေကကျွန်တော်တို့လုတ်ဆောင်နိုင်ခဲ့တဲ့အချက်တွေကိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။ဆရာဦးလာစောဘယ်လိုမြင်မိလဲ။ဒါဒီ၃နှစ်ကာလအတွင်းမှာဝေဖန်မှုတွေထောက်ပြမှုတွေလည်းမျိုးမျိုးတော့ရှိကြပါတယ်။ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့နော်ဒီဆရာအနေနဲ့အတိုင်းတာတခုတီတီအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့ဟာတချို့ရောမြင်မိပါလား
ဟုတ်ပထမဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနိနေထွေထင်းနဲ့ရှစ်ရှစ်ခေခင်းနဲ့တော့ဟိုတမတော်ကအဲလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေကရပ်ဖက်လူဖွဲ့စည်းတွေကအကုန်လုံးဖြစ်ရှင်နေပါတော့ဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးဝါးဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းရှင်းကျင်နေပါတော့အဲ့တော့ကျွန်တော်တို့ဘယ်ဆန္ဒစောလာတော့မသိဘူးเนาะဟိုအရန်ညှော်လင့်ချက်များကြီးလို့တော့မသိဘူးကျွန်တော်ကတော့စိတ်တိုင်းမကြောက်ဘူးပေါ့နော်ဒီပြဿနာဒီအမှိုက်ပုံကြီးရှင်ဖို့ဆိုတော့လည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်နော်စိတ်တိုင်းမကြောက်ဘူးအဲ့တော့ဒီကျွန်တော်တို့ကဒီဘက်ကလည်းဒီဒေါက်တာမျိုးညွန့်တို့ပေါ့နော်အဲ့ NLD ဘက်ကလည်းတန်နေသမျှလုတ်တယ်အဲ့တော့လုတ်လို့မအောင်မြင်တာလည်းရှိရင်နော်အဲ့တော့ဟိုကိုပါတီလုတ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame game ဆန်သွားမှာလည်းကျွန်တော်စိုးရိမ်နေအဲ့တော့နော်ကျွန်တော်စိတ်တိုင်းမကြောက်ဘူးအခုနပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တို့တိုးတက်မှုလည်းမရှိလားဆိုရှိပါတယ်เนาะဖြည်းဖြည်းဖြည်းအရင်တော့တိုးတက်မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်တွင်းမှာရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ပြီးခင်ဘာသာစကားသင်ကြားမယ်ဆိုလဲကျွန်တော်တို့စိတ်တမ်းမချဘူးနောက်ကျွန်တော်တို့ဆိုရင်အခုငငယ်ငယ်တွေကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတွေတက္ကသိုလ်လှူရှာမှုတွေကျွန်တော်ကြည့်ပြင်လာတယ်အဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားသမဂ္ဂလှူရှာမှုတွေကျွန်တော်စိတ်တမ်းမချဘူးဟိုနွေနွေထွေးထွေးနဲ့တကယ်မပေါ်တော့ဘေးကိုရင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေတဲ့ကြောင်းသားလှူချောင်းမှုတွေကဘေးကိုထွက်ရှင်ထွက်လိုက်အစိုးရဆန်းကျင်လိုက်တခါတခါကွဲလိုက်အဲ့လိုဖြစ်နေတော့အဲ့တော့ကျွန်တော်တို့လှုပ်ဆရာတွေတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးဆိုကျွန်တော်အရင်စိတ်ချမ်းသာရင်เนาะပင်လုံးကရှေ့ကပြိုးခဲ့တယ်တခါဒုတိယပထမတစ်ချိန်ဒုတိယတစ်ချိန်တတိယတစ်ချိန်အဲ့လိုကျွန်တော်ကအဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာတယ်เนาะဒါပေမဲ့မထင်မှာပဲနဲ့ဟိုအထင်ငေါ်တွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်အဲ့တော့ကျွန်တော်ကတော့ဟိုဒီမိုကရေစီအပြောင်းအလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိကြပါတယ်။ဘယ်ဟာဖြစ်တော့မှားနေပြီ။ဘယ်ဟာဆော့ရမလဲဆိုတာကိုတော့ကျွန်တော်နိုင်ငံအင်အားစုထဲမှာပွင့်ပွင့်လွင်းလွင်းဆွေးနွေးဖို့လိုတယ်လို့
ဟုတ်ကဲ့ဒီနေ့ဆွေးနွေးဝမ်းရလဲအဲ့ဒါတွေကိုဆွေးနွေးစေချင်တာပါ။ဒီငင်းရိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာဆွေးနွေးချင်ပါတယ်။ဒါအရင်ဆုံးအနေနဲ့ပေါ့နော်။ဦးအောင်မိုးစောရဲ့အမြင်ကိုလည်းသိချင်ပါတယ်။ဒီ၃နှစ်တာကာလအတွင်းအပြောင်းအလဲပေါ့။တိတတအပြောင်းအလဲတွေ့ရတာများဘာများမြင်မိပါလဲရှင
့်။ဟုတ်ကျွန်တော်တော့တစ်ခုလုံးအပြောင်းအလဲကိုကျွန်တော်နည်းနည်းဟို focus လုပ်ချင်တယ်ဆိုတော့အထူးသဖြင့်ပေါ့2015ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းအလဲကိစ္စရှိမယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်နောက်တစ်ခုပါရှိမယ်ကျွန်တော်ငြိမ်းချမ်းရေးကိစ္စတွေရှိမှာပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာအခုအခြေအနေအထိ အဲ့ဒီရွေးကောက်ပွဲဂရီတွေကိုဟိုတိတိတသားကြီးအောင်အောင်မြင်မြင်ကြီးဟိုအကောင့်ထဲပေါ်ပြနိုင်တာမတွေ့ရဘူးလို့ကျွန်တော်ပြောချက်ပါဒါတစ်ချက်ပါဒုတိယတစ်ချက်ကဘာလဲဆိုတော့ဟိုဒါကျွန်တော်တို့လူလူအစိုးရတက်တာဆိုလို့ရှိရင်3နှစ်ရှိသွားပြီပေါ့နော်ဆိုတော့ဒီ3နှစ်အတွင်းမှာကျွန်တော်မြင်တာကတော့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုဟာတုံသွားတယ်လို့တန့်သွားတယ်လို့ကျွန်တော်ယူဆဆိုကြပါဆိုကျွန်တော်တို့လွှတ်တော်ကိုကြည်မယ်ဦးလှစောတို့လည်းလွှတ်တော်မှာရှိပါတယ်နော်ဒီအစိုးရကိုကြည်မယ်နောက်တရားစင်ရေးကိုကြည်မယ်ဒီ3ခုရဲ့ independent ဖြစ်မှုအပြန်အလှန်ထိန်းညှိမှုကဒီ3နှစ်အတွင်းမှာထင်ထင်ရှားရှားတွေ့ရတာခက်တယ်အုပ်ချုပ်ရေးကသိပ်ပြီးတော့ influence လုပ်လွန်းတယ်လို့ကျွန်တော်အဲ့လိုထင်တယ်ဆိုတော့အဲ့ဒါကဟိုတကယ်ဆိုဒီမိုကရေစီမှာတအားအခြေခံအကျဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်တွေလွတ်လပ်စွာဖော်ထုတ်ခွင့်တွေစီဝေးခွင့်တွေဟာဟိုတကယ်တမ်းကျတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကြလာသလိုပဲဒီမိုကရေစီကနည်းနည်းကျုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆိုရင်ကျွန်တော်တို့ဖယ်ရယ်နဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကျွန်တော်ဟိုကျွန်တော်တို့ပါတီတွင်းမှာလည်းကျွန်တော်လေ့လာကျင်တာပါတယ်နောက်တစ်ခုကကျွန်တော်တို့လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းမီရလဲဖယ်ရယ်နိုင်ငံကိုတိဆောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလှုပ်ချင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးတွေလည်းလုပ်တယ်ဟိုဒီကိစ္စကကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားတာစီးတာရှိတယ်ဆိုတဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ထဲမှာကတိကောက်ဖြစ်တယ်ပေါ့နော်ဟိုကျွန်တော်အဓိကပြောချင်တာကတော့ဟိုဒေါက်တာမျိုးညွန့်တို့ပဲဖြစ်ဖြစ်နော် NLD ပဲဖြစ်ဖြစ်ကျွန်တော်အစိုးရပဲဖြစ်ဖြစ်စူးစမ်းပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်။ခုနဦးလာစောပြောသလိုပဲလက်ရှိအခြေအနေကြီးအောက်မှာအစိုးရနှစ်ခုလိုဖြစ်နေတဲ့အခြေအနေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်။သို့တော်လည်းပဲရွေးကောက်ပွဲဂရီတွေကတော့ကျွန်တော်ဟိုခုချိန်တွေပြည့်ပြည့်ဝဝအကောင့်တွေပေါ်တာကိုကျွန်တော်ဟိုတည်တည်ချာချာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုကရေစီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အနေထားတွေကကျုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်
ဆိုတော့ဥက္ကမိုးဆိုထောက်ပြတယ်လို့ပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော် NLD ရဲ့ရွေးကောက်ပွဲဂတိကဝတ်ပဲအဓိကဒိုင်းနာရေးငင်းညာရေးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘလောက်တိုင်းတာထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာဒေါက်တာမျိုးညွန့်နေနဲ့ယူဆမိပါလဲ
ကျွန်တော်တို့အစိုးရအနေနဲ့ရွေးကောက်ပွဲဂတိတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုဒီအကောင့်တွေပေါ်ကိုစူးစမ်းနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရိကွတ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်တရားဥပဒေစိုးမိုးရေးပြည်တွင်းစစ်ချုပ်ငြိမ်းရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြည့်ဒီ၃ချက်လုံးကလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်အခုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်ဆင်ရေးအတွက်နော်ဟန်တာရာနှောက်ရက်တာနော်အာယုံပြောင်းတော်လုပ်တာတွေဘလောက်ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ပြီဆိုရင်ပြည်တွင်းငြိမ်းချမ်းရေးရာလဲကျွန်တော်အောင်မြင်သွားမှာပါကြမ်းပြောရင်ကျွန်တော်တို့တိုင်းသားတွေလိုချင်တဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်권ကိုယ်ပိုင်ပြည်ထောင်권ဒီပြင်ဆင်ရေးမှာတခါလဲပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်တွင်းမှာဖြစ်နေတဲ့ပြည်ပခါတွေမှာအစိုးရနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံယုံရင်းနဲ့ပတ်သက်ရင်တမတော်ဟာနော်ဘလူးကူမှအခွင့်အမိန်တောင်းเสียရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမဲ့အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်တွင်းငြိမ်းချမ်းရေးမှာလည်းရှိဖို့အများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်တရားဥပဒေစိုးမိုးရေးမှာအခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလှမ်းတွေကျွန်တော်ရှိနေပါတယ်တော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူးဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်เนาะ law enforcing เนาะ personal ပေါ့ဥပဒေကိုထိန်းသိမ်းနိုင်နာမယ်ရဲတို့တပ်တို့เนาะကျွန်တော်တရားရုံးဝန်ထမ်းတို့သူတို့ကကျွန်တော်တရားဥပဒေစိုးမိုးရေးမှာဘလောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးရေးအောင်မြင်မှုမှာအရင်အရေးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တကွเนาะအလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိန်းသိမ်းကြမှတ်ဖို့ပါဝင်ရမယ်ပုံကအလုံးရဲ့သူတို့ရဲ့ mindset ပေါ့ခံယူချက်ပါပြောင်းသွားမှာပါအဲ့ဒီဥပဒေထိန်းသိမ်းရေးမှာပါနေတဲ့ပုံကအလုံးနောက်ဒီအားနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါဒီပါ ပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေ၎င်းเนาะပြည်တွင်းငြိမ်းချမ်းရေးတွေ၎င်းအရှိန်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လုံးဝမဲ့လမ်းစဉ်ကိုလမ်းစဉ်မပြောင်းဘဲပန်းနိုင်အတိုင်းဒီဇိုင်းမှတ်မှတ်လုပ်နေဖို့အရေးကြီးဆုံးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ NLD ပါတီအနေနဲ့ဒီဖွဲ့စည်းပုံပစ္စည်းကိစ္စကိုလွှတ်တော်ထဲမှာစလုံလာနေတာတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့ဒီအစမှာကိုပဲဒီပြင်ရေးဆိုတဲ့အဆင့်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာသုံးသပ်တဲ့ပူးပေါင်းကော်မတီဖွဲ့တဲ့အဆင့်မှာတော့မှဒါကန့်ကွက်မှုတွေကရှိတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးရကောတကယ်တမ်းပြင်နိုင်ဖို့ဆိုတဲ့အခြေအနေမှာဘလောက်ထိလက်တွေ့ကြပါသလဲဒါတော့ကျွန်တော်ဟိုဦးလာစောဆွေးနွေးပေးစေချင်ပါတယ်တကယ်ပြင်ဆင်နိုင်ဖို့လက်တွေ့ကြကြအခြေအနေဘယ်လိုရှိပါ
ကျွန်တော်နားရဖွဲ့စည်းပုံပြင်ဆင်ရေးကတော့ခုနော်ကျွန်တော်လွှတ်တော်ထဲမှာ NLD ကဟို NLD လုတ်တဲ့လုတ်ရပုံမှာဝုန်းဆိုမှတ်တရတပ်ပေါ်လေးတက်မတော်ကအဲ့တော့ NLD နဲ့တက်မတော်ကြားထဲမှာတော့ကျူတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ဒါပုံမှန်လင်းပြောရင်တော့စစ်ဖက်ရဖက်ဆက်ဆံရေးဟာချော့ချော့မွေ့မွေ့မရှိဘူးချော့ချော့မွေ့မရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကျွန်တော်တိတ်တရားလို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်ပင်လုံညီလာခံခေါ်ပြီးတော့ပင်လုံညီလာခံတဲ့မှာကျွန်တော်တို့ဒီ national accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွှတ်တော်ထဲလုံမယ်အဲ့ဒီ national accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးတော့အဲဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို political framework ထဲမှာလည်းတာဝန်ခွဲပြီးချပြပြီးသားလေ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောတယ်လို့ပြောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ်အပေါ်ချင်းဖြစ်ပြီးတော့အကြမ်းလှတ်တော်ထဲမှာပေါ်လာတယ်။အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံးနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မှာအားနည်းချက်ကြောင့်လားအဲ့ဒီလက်နက်ကိုင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညှမ်းလို့လားတိုက်နိုင်ငံရေးပါတီတွေကပဲညှမ်းလို့လားဆိုတော့အဖြစ်မချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီဟာကြီးဇံမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတော့တက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်ဘွာခန်းဆက်နှစ်436မှာထင်ပါပဲအဲ့တော့ဒါကြီးကျွန်တော်ဘယ်လိုဖြစ်ရှင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တယ်ဗောလေ all inclusive all inclusive ဆိုတာကျွန်တော် EO လည်းပါသင်းတယ်เนาะအရဖက်နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NLD လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ111ပြီးလုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမယ်ထင်တယ်အဲ့လိုပဲလွှတ်တော်ထဲမှာဆိုရင်လွှတ်တော်ထဲမှာအဲ့လိုလုပ်ရင်တော့civil military relation မကောင်းတဲ့အတွက်ကြောင့်တယောက်ကတုံးဆိုရင်နောက်တယောက်ကလေးဖြစ်နေလိမ့်မယ်အဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစီးပွားရေးတွေမှာကြရက်ရလိမ့်မယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းရင်းသားတွေသားတွေမှာဆိုလဲကရှင်မာတော်၎င်းကရင်မာတော်၎င်းရှမ်းမာတော်၎င်းရခိုင်မာတော်၎င်းအဲ့ဒီလက်နက်ကန်ပုံကန်မှုတွေဟာရေရှင်မြင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တုံးနဲ့မပြောဘဲနဲ့နောက်နှစ်တိဆောက်လဲကျွန်တော်တိုင်းပြည်အတွက်ကောင်းမဲ့အလားအလာမမြင်ဘူး
အပေါ်ပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြတယ်လို့ယူဆပါတယ်။အဲဦးအောင်မိုးစောဘယ်လိုမြင်မိလဲ။လက်ရှိတွားနေတဲ့ရွေးကောက်ပွဲဒီဂတိကဝတ်အတိုင်းပေါ့နော်။ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
။ကျွန်တော်ထင်ပါတယ်ဟိုကဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမယ့်ကိစ္စအလွတ်တော်အတွင်းလွတ်တော်ပနှီးပေါင်းစုံနဲ့လိုရမယ့်ကိစ္စလို့ကျွန်တော်မြင်ပါတယ်။အလွတ်တော်အတွင်းမှာကနေ့စူးစမ်းတဲ့စူးစမ်းမှုကတော့လွတ်တော်ထဲမှာရှိရလွတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့ NLD ရှိမယ် USDP ရှိမယ်တမရကိုယ်စားလှယ်တွေရှိမယ်ဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များလည်းများမယ်ကျွန်တော်တို့လိုချင်တော့လည်းရရမှာရမယ်အဲ့ဒီတိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ Federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ Constitution တစ်ခုဖြစ်ဖို့ကတော့ပဲဆုံးလို့ရလိမ့်မယ်လို့ထင်တယ်။တော့ကြောလွတ်တော်ရင်းရောလွတ်တော်ပါအကုန်လို့ရလိမ့်မယ
်။ဒါကတော့ NLD အစိုးရ3နှစ်တာဆောင်ရွက်ချက်နဲ့ပတ်သက်တဲ့ဆွေးနွေးခန်းအစီအစဉ်ပထမပိုင်းကိုနားဆင်ကြကြတာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ခုပြောင်းလဲထုတ်လွှင့်နေတဲ့လိုင်းဒိုမီတာအစီအစဉ်တွေကတော့လိုင်းဒိုမီတာ2440 51တို့ကနေဖြစ်ပြီးတော့လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့
ဒီလိုချင်းတရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပိုင်းအဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားတိလက်ဆောင်ပေးဦးမှာလည်းဖြစ်ပါတယ်ရှင်။အခုတော့အရင် VOE ကို Messenger ကနေရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနောက်ပြီးတော့ Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်လေးတွေဖော်ပြပေးသွားအောင်ချင်ပါတယ်။ကိုရီချန်းဆိုတဲ့သောရရှင်ကသတင်းထူးသတင်းဥတွေတင်ဆက်ပေးနေတဲ့အတွက် VOA ဝိုင်းတော်သားတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်အောက်မှာလာပြီးတော့ရေးသွားပါတယ်။ထုံးဦးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အင်္ဂလိပ်လိုရေးထားတာပါ။သူကဒီ Voice of America VOA American အတန်းကအားလုံးအတွက်အထူးကောင်းမွန်ပါတယ်။ Thank you so much VOA အထူးကျေးဇူးတင်ပါတယ်။ I have been listened over 45 years တဲ့သူ VOA ကိုနားတော်ရဆင်လာတာ45နှစ်ကျော်ပါပြီလို့ရေးလာပါတယ်။ Good luck ကံကောင်းပါစေဆိုပြီးတော့လဲဆူတောင်းပေးလာပါတယ်ရှင်။ကျေးဇူးအထူးတင်ပါတယ်ဦးထွန်းဦးရှင်။တဲမော်ဆိုတဲ့ရန်ကုန်ကတော်ရရှင်ကတော့ VOE ရေမင်္ဂလာပါကျွန်တော်က VOE ကိုနားထောင်လာတာ2011ခုနှစ်တည်းရပါအမြဲတမ်းအားပေးနေပါတယ်ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ Facebook account ပိုင်ရှင်တဲမော်ရန်ကုန်ဖြစ်ပါတယ်ကိုတဲမော်အထူးကျေးဇူးတင်ပါတယ်နော်ညနေကြီးအောင်ဆိုတဲ့တော်ရရှင်တယောက်ကတော့သူကသူသိကျင်တာတစ်ခုကိုမေးလာတာပါသူကအခုမနေ့မြောက်ရီကလွှင့်သွားတဲ့ EDM အစီအစဉ်ဘယ်ကနေဝင်ကြည့်လို့ရမလဲတဲ့ဟုတ်ကဲ့ဒါကိုဖြေကြားပေးရမယ်ဆိုတော့မြောက်ရီရုံမြင့်တန်ကြားကနေပြီးတော့ကျမတို့ရဲ့အင်္ဂလိပ်စာအစီအစဉ်ထုတ်လွှင့်ပေးနေတာဘယ်အစီအစဉ်ကိုအိန်းဒီကထုတ်လွှင့်ပေးလဲဆိုတာကျမဒီကနေကြည့်လို့မရလို့မသိရပါဘူးဒါမှမဟုတ်ကျမတို့စီမှာကျမတို့ဒီ VOE ကနေပြီးတော့အဲ့အစီအစဉ်တွေကိုပဲတိုက်ရိုက် Facebook စာမျက်နှာပေါ်မှာရောကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာရောတင်ထားပေးတာရှိပါတယ်နော်ဒီမဲ့မျက်နေကြီးအောင်ကိုကျမလိန်လေးလေးပို့ပေးလိုက်ပါတယ်အဲ့ဒီမှာသွားကြည့်ကြည့်ပါအပတ်စဉ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေအားလုံးကိုတင်သွားပေးတာမလို့မြောက်ရီကလွှင့်သွားပေးတဲ့အစီအစဉ်လေအဲ့ဒီမှာတစ်ခုအနေနဲ့အပါဝင်ရှိနေပါလိမ့်မယ်အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် Engineering ပန်းပွင့်လေးဆိုတဲ့တိတ်လာတဲ့ပန်းပွင့်လေးဆိုတဲ့ account ပိုင်ရှင် Facebook account ပိုင်ရှင်ကတော့ Hello ဖုန်းထဲမှာပါတဲ့ FM Radio ကနေပြီးတော့ line number ဘလောက်ကနေ video ကိုနားထောင်လို့ရလဲအမကြီးဖြေပေးပါတဲ့ဟုတ်ကဲ့မြန်မာနိုင်ငံ FM Radio line number ဘလောက်ကနေပြီးတော့နားထောင်လို့ရလဲဆိုတာကျမဒီအဖြေကိုတော်တော်လေးစဉ်းစားပေးမယ်လေမရတဲ့အတွက်ကြောင့်မလို့ပဲစိတ်မကောင်းပါဘူးလို့ပြောချင်ပါသေးတယ်ဒါမဲ့လည်းနားထောင်လို့ရတာတခုရှိပါတယ်ညီမကြီးညီမကဖုန်းနံပါတ်ပါတဲ့ FM Radio line ဆိုလို့ဘယ် line ကညီမရဲ့ဖုန်းထဲမှာပေါ်နေတာလဲညီမကလည်းလမ်းမသိနိုင်လို့မဖြေပေးနိုင်တာပါဒါမဲ့ညီမဒီလိုမျိုး radio ကနေပြီးတော့နားထောင်မယ်ဆိုရင်ကျမတို့ VOA မြန်မာပိုင်း Facebook ကနေပြီးတော့ကျမတို့ radio အစီအစဉ်ကိုရောနားထောင်လို့ရပါတယ်နောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုလို့ရပါတယ်ညီမမေးတဲ့ radio ကနေပြီးတော့ဘယ်လောက်နားထောင်လို့ရလဲဆိုတော့မြန်မာနိုင်ငံကကျမတို့ရန်ကုန်မြို့က VOE ဝိုင်းတော်သားတွေကိုလှမ်းပြီးမေးကြည့်ပေးပါမယ်။အဲ့မှာတခုခုထူးခြားတာရှိနေတယ်။ကျမကို Messenger ကနေပြီးအကြောင်းပြန်လိုက်ပါမယ်နော်။အခုလိုလှမ်းပြီးတာလည်းကျေးဇူးတင်ပါတယ်။အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ညီမကြီး။နောက်ထပ်ဟိန်းသူအောင်ဆိုတဲ့တော်ရရှင်ကတော့ VOE အမြဲတမ်းနားဆင်အားပေးလျက်ပါ။ Radio Kit ကနေပြီးအခု Facebook Kit ထိတိုင်အောင်ပါ။ Thank you VOE လေးစားလျက်ပါလို့ရေးလာပါတယ်။ ကိုဟင်းတူအောင်ဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOA ကသတင်းတွေတင်ဆက်ပေးနေတာမှာသွားရချင်းနေ DRI နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတစ်ပုဒ်ပေါ်မှာသွားရချင်းနေတော်တော်များများထောက်ခံတာဝေဖန်ကန့်ကွက်တာတွေရေးလာကြတာတွေ့ရပါတယ်ရှင်အပိလာ23ရက်နေ့တုန်းကသတင်းဖြစ်ပါရင်ရိုက်တာသတင်းတော့တွေအယူခံတာကိုတရားလွှတ်တော်ချုပ်ကပယ်ချတဲ့သတင်းမှာရိုက်တာသတင်းတော့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကပလတ်လိုက်တာပါသူတို့ရဲ့မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ထားခဲ့လို့မျှော်လင့်တယ်လို့ဖြစ်မလာပဲနဲ့သူတို့အတွက်ကြွေးခွဲစရာဖြစ်ခဲ့ရပါတယ်ဒီလိုတရားလွတ်တော်ချုပ်ကနေပြီးတော့ပယ်ချလိုက်တာဟာသတင်းရယူခွင့်အတွက်အဟန့်အတားတွေဖြစ်သွားစေတယ်လို့သူတို့လွှမ်းမြောက်ဖို့နောက်ထပ်ရေဝင်နီးလန်းတွေနဲ့စ조사ဆောင်ရွက်သွားမယ်ဆိုပြီးတော့သူတို့ရဲ့ရှေ့နေတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပဝေဖန်တာတွေလည်းစုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါဒီသတင်းပေါ်မှာသွားရရှင်နေဒီ VOA သွားရရှင်နေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးသားလာကြတဲ့အထင်မှဆိုရင်တော့ကိုဆိုင်လေးဆိုတဲ့သွားရရှင်ကတော့စစ်တပ်ကအစတွေကရည်ရွယ်ချက်ရှိရှိဖမ်းပါတယ်ဆိုလွယ်လွယ်နဲ့လွတ်လိုက်မယ်လို့မထင်ပါရှင်းရှင်းပြောရရင်ဒီသတင်းတောင်နှစ်ဦးကိုနှစ်ရှည်ထောင်ချခြင်းအပြင်သတင်းမီဒီယာလောကသားတွေကိုကြောက်တရားဖြစ်စေတဲ့ရည်ရွယ်ချက်ပါဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ
်အစိုးရကလည်းပယ်ချမယ်လို့ထင်မိသားပါမီဒီယာသမားတွေကအကြောက်တရားရှိအောင်ထောင်ချခြင်းလို့မတရားအကွက်ကြကြအမှုစဉ်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးပါတယ်ဆိုမှလုံးဝမလွတ်ဘူးဆိုတာသိသားပဲသူပါပြောပြောဂီယူဆိုင်ဆရာမလို့ပါကိုကျိုးစင်သတင်းယူခဲ့တဲ့သတင်းတော့နူးကိုတော့ဂုံယူပါတယ်သူတို့ကစစ်တပ်မတရားတပ်ဖြတ်တဲ့နေရာအထိသွားပြီးတော့သတင်းယူရတယ်ဆိုတော့ဘလောက်အနေရများတယ်ဆိုတာထမင်းစားသူတိုင်းသိပါတယ်ဒါဟုအသက်နဲ့ရင်ပြီးကိုကျိုးစွန့်တယ်လို့ခေါ်ပါတယ
်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဆမ်မြူအယ်ဘာချိုဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကလည်
းစစ်တပ်ကပါနေမှာတော့စစ်ထွက်တရားသူကြီးချုပ်နဲ့အဖွဲ့ကစစ်တပ်မျက်နှာမကြည့်ပဲနေပါမလားဗျာဥပဒေအတိုင်းဆုံးဖြတ်မှာမဟုတ်တဲ့အတွက်လွတ်ဖို့လည်းမမြင်ပါဘူးအခုလိုဥပဒေမဲ့စီရင်ချက်မှာရေးရှင်တို့ရေးပြီးတော့ပြည်အောင်စုတရားလွှတ်တော်ချုပ်ကအမိန့်ချတာမှန်ဩပါဘူးဒီလူနှစ်ယောက်နဲ့သူ့မိသားစုအတွက်စိတ်မကောင်းတာပဲရှိပါတယ်စီရင်ချက်ကိုတက်ထွက်တရားသူကြီးတွေကစစ်တပ်မျက်နှာကြည့်ပြီးတော့စိတ်ကြိုက်ရေးလိမ့်မယ်ဆိုတာကိုသိထားပြီးသားပါနောက်ထပ်အထူးအယူခံနဲ့ဟန်ပြစာချုပ်တော်တက်လို့တော့ရပါသေးတယ
်အစတည်းကလွတ်မှာမဟုတ်တာသိပြီးသားပါဒါမဲ့မိသားစုအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဆိုလာပါတယ်ထွန်းထွန်းဆိုတဲ့သောရရှင်ကတော့ Weekly Founder ကိုတတိယပါတယ်။ Democracy ဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာပါ။ Media သမားဆိုတာခိုင်းနိုင်လို့ရတာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့အမြင်ကိုရေးလာပါတယ်။ Mekia ဆိုတဲ့ဒီ Facebook account ပိုင်ရှင်ကလည်းဒီသတင်းတောက်တွေရဲ့ဒီအယူခံကိုတရားလွှတ်တော်ချုပ်ကပဲပါလာတဲ့ကိစ္စအပြင်အခုတလောစစ်တပ်နဲ့အစိုးရကိုစန့်ကျင်သူတွေနောက်ပြီးတော့ဝေဖန်တဲ့တချို့လှုပ်ရှားသူတွေကိုဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကနဝတာခေတ်ပြန်ရောက်သွားသလိုပါပဲ။နိုင်ငံရေးတကယ်လုပ်တဲ့သူတွေအားလုံးကိုနှီးမျိုးမျိုးနဲ့ထောင်ထဲပို့နေတာမြင်လို့မကောင်းပါဘူးလို့ဆိုလာပါတယ်။ဗီဒီယိုကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာကြတာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ဒါကတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ပြီးတော့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့သွားရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။သူရောက်ဆိုတဲ့သွားရရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးသုံးသက်သူတို့သုံးသက်ပြတဲ့ကိစ္စပေါ်မှာသူကပြန်ပြီးတော့ရေးလာပါတယ်
။ဆရာရန်ကြီးဝေဖန်တာနဲ့တာဝန်ရှိတာမတူပါဘူး။ချုံကုံတုံးတက်တယ်ဆိုရင်ဘယ်သူတွေကဘာတွေလုပ်ခဲ့တယ်လဲသိဖို့လိုပါတယ်ပြည်သူကိုဘယ်သူကမှမျက်စုံစာချုပ်မပြကြပါဘူးလက်ရှိကျွန်တော်တို့တင်ထားတဲ့အစိုးရအပါဝင်ပါပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူ
းပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူးလို့ဒီသွားရှင်သူရကပြောလာတဲ့အချိန်မှာနောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိတ်ပြီးယုံကြည်မှုရှိရေးလာကြတဲ့သွားရှင်ရဲ့စာရည်လည်းတော်တော်တွေးလာရလို့အဲ့ထက်ကတချို့ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ထိန်လင်းဆိုတဲ့သွားရှင်ကတော့ပထမဦးဆုံးအချိန် view ကိုစာရေးတာပါတဲ့။သူပထမဦးဆုံးရေးလာတယ်ဆိုတဲ့စာကတော့ဒီမြစ်ဆုံကိစ္စနဲ့ပဲပတ်သက်ပါတယ်
။မင်္ဂလာပါ view ကျွန်တော်ကတော့ view ရဲ့ပေးစာများအစီအစဉ်ကိုဒါပထမဦးဆုံးပေးဖို့ခြင်းပါ view ကိုကျွန်တော်အမြင်သားထောင်ဖြစ်ပါတယ်။အခုကပြည်သူတွေကြားမှာရည်ပန်းစားနေတဲ့မြစ်ဆုံအကြောင်းပြောခြင်းလို့ပါ။အမေစုအစိုးရမဖြစ်ခင်ကချင်ပြည်နယ်မှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာပြောခဲ့တဲ့စကားရှိပါတယ်။ကျမတို့အစိုးရဖြစ်လို့ရှိရင်မြစ်ဆုံကိုဘလူသဘောတူညီမှုတွေရှိတယ်ဆိုတာပြည်သူလူထုကိုပို့ဝင်လေးလင်းချပြမယ်ဆိုပြီးတော့ပြောခဲ့ပြီးပါတယ်။အခုချိန်ထိတော့အမေစုအနေနဲ့မြစ်ဆုံကိစ္စကိုပို့ဝင်လေးလင်းချမပြသေးပါဘူး။အရင်လူတွေကိုအားနာလို့လား။အားမနာပါနဲ့ပြည်သူတွေကိုအားနာပါအောင်လို့ပြောပြပါလား VOE ကျွန်တော်ကအတန်းပညာ၄တန်းထွက်ပါအမပါရင်ခွင့်လို့တီးခံပြီးတော့ပြင်ဖတ်စီလိုပါရခင်ဗျာ
ဆိုရရဲ့ပုံဝင်လင်းလင်းခြားပြမှုကိုပြည်သူကလိုလားနေပါတယ်ဆိုပြီးတော့ဒီ Facebook account ပိုင်ရှင် VOA သောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်နေရင်ဖွင့်လာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်မှတ်ပုံတွေလောက်တာအခက်အခဲဖြစ်နေလို့လာဝကရုံနဲ့ပတ်သက်ပြီးတော့ပြောချင်လို့ပါတဲ့နှိမ့်ဆက်လုံးအားကြီးလို့ပါဆိုပြီးတော့သောရရှင်နိုင်လင်းဦးကတော့ VOA ကတစဉ်ရင်ဖွင့်လာပါတယ်ဒီလိုမျိုးရင်ဖွင့်စာတွေကလည်းတကယ်ထိရောက်ဖို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့သူကရေးထားတာပါ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနဲ့၁၀နှစ်ကက်ကနေ၁၈နှစ်ကက်လဲတာတော့တစ်နှစ်ကျော်နေပါပြီအခုထိမရသေးလို့ပါသူတို့လိုအပ်တဲ့စာရစာတန်းတွေလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတလောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကမရဘူးကြီးပဲပြောနေပါတယ်တစ်နှစ်ကျော်နေပါပြီမှတ်ပုံတင်ရမှပတ်စပို့ထုတ်ရမှဆိုတော့မှတ်ပုံတင်ကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်၁၀နှစ်ကက်ကနေ၁၈နှစ်ပြန်ချိန်တာအဲ့လောက်ချိန်ဆွဲထားပါတယ်လောက်ကရုံကိုသွားတော့သူတို့ဘာမှမထူဘူးပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လုပ်တာပ
ါရင်ဖွဲ့စားတွေတက်ဆိုင်ရာကကြားပြီးတော့ဒီလိုကိစ္စမျိုးတွေကိုထိထိရောက်ရောက်ကင်တွယ်ပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးတော့ရေးလာတဲ့ Facebook အကောင့်ပိုင်ရှင်နိုင်လင်းဦးဖြစ်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါရယ်နော်တိတ်ချက်တဲ့တော်ရရှင်တွေအတွက် VOE ကမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုရတဲ့ချစ်တဲ့သောရရှင်တွေအတွက်အလှည့်ပေးစင်ပါတယ်ရှင်။ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တဲ့ချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ They took it in my tail tail that's my papa way အတိုင်းဝမြတ်ကကံကွက်နေကြလေ။အတဆရာလုံးဖြတ်ဆောက်ကြမယ်မောင်ရလက်ကိုတွေ့ကြည့်ကြရနဲ့အားလုံးပြည့်စုံမယ်ပြောစေလို့ဝိုင်းပြောစေသိချင်လို့လမောင်းနောက်လိုက်ခဲ့မယ်ဒီမှာရောမောင်းသောဆောင်တိုင်းမဆုံးနဲ့ချင်နဲ့အမြန်ချင်နေပါအစွဲလို့ချင်လို့ချိုးစားခဲ့တော့လုံးဝပြန်နိုင်ရဲ့Take out to my one more I dance I love you so damn my let go dread to the cool in it I love you so much
ဆိုထားတဲ့မောင်းနှောင်းလိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျွန်တော်တို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင်
။အကြောင်းကူကူကြောင့်မောင်နဲ့မေကွေကွေသွားခဲ့ရဲ့။ဒီစင်နဲ့မမလို့ပါ။မေကွေပါပဲ။အရှုံးပေးလိုက်တဲ့တကယ်ချင်းရဲ့မောင်ကနာလို့တော့ဆောင်ပါ။အကြောင်းကင်းပြင်းလေတော့မေမကြတော့ဘူး။ Don't say
ပြည်ဦးမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ရုပ်သံတဲ့ဗီဒီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်အခုနားဆင်ကြရတာကတော့မဲအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါဒေါက်ဆန်းစုကြည်တရုတ်ခီးစဉ်ကနေဘာရခဲ့တယ
ခုဆိုရင်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ရပ်ဝန်းနဲ့ပိုလန်မှဖိုရန်အစည်းအဝေးတက်ရောက်ခဲ့ပြီးပါပြီ။ဒေါက်ဆန်းစုကြည်ဟာနိုင်ငံပေါင်း38နိုင်ငံကအကြီးအကဲတွေပြင်သစ်ဂျာမနီ၊ဗြိတိန်၊စပိန်၊ဂျပန်၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေအခြားနိုင်ငံနဲ့အဖွဲ့စည်းပေါင်း100ကျော်ကကိုယ်စားလှယ်တွေနဲ့အတူကြီးကျယ်ခမ်းနားလှတဲ့အစည်းအဝေးကြီးကိုတက်ရောက်ခဲ့သလိုအိမ်ရှင်တရုတ်နိုင်ငံကသမရဝန်ကြီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဆွေးနွေးတာတွေနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတာတွေလုပ်ခဲ့ပါသေးတယ်။ဒီဒီချင်းတရုတ်နိုင်ငံခီးစဉ်အတွင်းဒေါက်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဂူဒီဘိုင်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်။
ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့သမျှကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုနိုင်ပါတယ်။တရုတ်နိုင်ငံရဲ့အမြင့်ဆုံးကောင်းဆောင်သမ္မတရှီချင်းဖင်နဲ့ဆွေးနွေးတာ၊ဝန်ကြီးချုပ်လီခေါချန်းနဲ့ဆွေးနွေးတာ၊နားလည်မှုစာကြုံလွှာနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတာဆိုတဲ့အပိုင်းတွေပဲဖြစ်ပါတယ်။တရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံတဲ့အပိုင်းမှာတော့မူဝါဒနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးတာ၊အရင်ဆွေးနွေးသဘောတူထားပြီးသားတွေကိုထပ်လောင်းအတည်ပြုတာမျိုးလုပ်ခဲ့ပါတယ်။အဲ့ဒီအထက်မှာရခိုင်ပြည်နယ်ကတန်တဝက်ကျော်မြေမွတ်စလင်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားပြီးမြန်မာနိုင်ငံနဲ့ပြန်ဝင်လာရေးမြန်မာအစိုးရရဲ့လုပ်ငန်းစဉ်အောင်မြင်ရေးအတွက်တရုတ်ကဆက်အကူအညီပေးသွားမယ့်ကိစ္စပါပါတယ်။တစ်ဆက်တည်းရခိုင်ပြည်ထောင်နယ်ပတ်သက်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကဝိုင်းပယ်ခံနေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာတရုတ်ကဆက်ပြီးအကာအကွယ်ပေးသွားရည်လဲပါပါတယ်။လက်ရှိမြန်မာအစိုးရကကြိုးပမ်းအကောင့်ထည့်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်အစိုးရကဆက်ပြီးအကူအညီပေးသွားမယ်ကိစ္စလဲဆွေးနွေးခဲ့ပါတယ်။ကြံနာတွေကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနယ်ပယ်အသီးသီးမှာတိုးမြှင့်ဆောင်ရွက်ရေးဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအတွက်တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာတန်150ဝန်းကျင်ရှိမဲ့တရုတ်ငွေယွမ်တန်းထောင်အကူအညီပေးမဲ့ကတိကိုလည်းသမရရှိချင်းဖြင့်စီကရခဲ့တယ်လို့သိရပါဗျ။ဒီအချက်တွေကိုကြည့်လိုက်ရင်တရုတ်သမရနဲ့တွဲဆုံမှုကနေဒေါင်ဆန်းစုကြည်အနေနဲ့အရင်ကတိကဝိရှိပြီးသားလက်ရှိလဲလှုပ်ဆောင်နေစေကိစ္စတွေပေါ်ထလောင်းတီးပြချက်ရလိုက်တာကလွဲပြီးတိတ်ပြီးထူးခြားတာတွေတော့မတွေ့မြင်ကြရပါဘူး
။ဝန်ကြီးချုပ်လီခတ်ချင်းနဲ့တွဲဆုံမှုတွေမှာတော့ပိုပြီးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေကိုတွေ့မြင်ရပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာဘက်ကလိုလားနေတဲ့တရားဝင်ဆန်တင်သွင်းဝင်အပါအဝင်ကုံတွေးဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးနိုင်တာတွေ့ရပါတယ်။လက်ရှိတရုတ်ဘက်ကတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ဆန်တန်ကြိမ်တစ်သိန်းခွဲတန်းကိုဆက်ပြီးပေးဖို့မြန်မာနိုင်ငံကလေယာထွက်ကုန်တွေနဲ့မွေးမြူရေးအတွက်ကုန်တွေကိုတရုတ်ဘက်ကပို့ပြီးဝယ်ယူသွားနိုင်ရေးဆက်ညှိနှိုင်းကြဖို့နှစ်နိုင်ငံကုံတွေးပမာဏတိုးမြင့်ရေးနဲ့တစ်ဖက်ကလည်းနယ်စပ်ကတရားမဝင်ကုံတွေမှုပပျောက်စေရေးဆောင်ရွက်ဖို့ကိစ္စတွေတောင်းဆိုဆွေးနွေးတာတွေ့ရပါတယ်။တရုတ်ဘက်ကတောင်းဆိုတာကတော့ရပ်ဝန်းနဲ့ပိုလန်မှစီမံကိန်းကြီးအတွက်မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဆိုင်ရာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ပါ။တရင်းနေမှာအတိအကျမဖော်ပြပေမဲ့တရုတ်နယ်စပ်ရွှေလီကနေတရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကောင့်ထည့်ဖော်နေတဲ့ကြောက်ဖြူရင်းနဲ့စိတ်ကမ်းနဲ့အထူးစီးပွားရေးဇုံအထိတိုင်အောင်လမ်းပန်းဆက်သွယ်ရေးကောင်းမွန်လာစေရေးပါ။တရုတ်ရဲ့အိန္ဒိယသမုဒ္ဒရာကိုအသုံးပြုရေးသမုဒ္ဒရာနှစ်ဆင့် policy အကောင့်ထည့်ဖော်ဖို့နယ်စပ်ကနေကြောက်ဖြူအထိအဝေးပြေးကားလမ်းတွေယထာလမ်းတွေပေါ်ပေါက်လာစေရေးဖြစ်ပါတယ်။
ဝင်းကြီးချုပ်လီခါချန်းနဲ့တွေ့ဆုံရမှာဒေါက်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနှစ်နိုင်ငံကုံသွဲရေးမမျှမတဖြစ်နေတဲ့အခြေအနေကနေမျှမျှတတဖြစ်လာစေရေးတောင်းဆိုခဲ့ပေမဲ့တကယ်လက်တွေ့ဖြစ်လာဖို့ကတော့ကုံသွဲရေးအသာစီးရထားတဲ့တရုတ်နိုင်ငံနဲ့ခက်ခက်ခဲခဲညှိနှိုင်းရအောင်မယ့်အခြေအနေမျိုးပါ တရုတ်ဘက်ကတောင်းဆိုတဲ့မြန်မာနိုင်ငံတဲကအခြေခံအဆောက်အဦတွေဖွံ့ဖြိုးလာရေးဆိုတဲ့ကိစ္စမှာလည်းဆေးရတဲ့မြန်မာနိုင်ငံအဖို့တရုတ်ချင်းငွေနဲ့ပဲပြန်ပြီးအကောင့်ထဲပေါ်ရမယ့်လုပ်ငန်းတွေဖြစ်နေတာမို့နိုင်ငံတကာအတွေ့အကြုံတွေကိုကြည်ပြီးလှုပ်ဖို့လုံမလို့လှုပ်ခဲ့ရင်ကိုယ်အင်အားရှိမရှိကိုယ်အင်အားမရှိရင်တရုတ်အကူအညီကိုဘယ်လိုညှိနှိုင်းယူသင့်တယ်ဆိုတာမျိုးကြဲကြဲပြက်ပြက်စဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်။နောက်ထပ်တစ်ပိုင်းကတော့နှစ်နိုင်ငံနားလည်မှုစာကြုံလွှာထိုးတာနဲ့စာချုပ်ချုပ်ဆိုတာပါ။အစိုးရသတင်းဖော်ပြချက်အရဒေါင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနားလည်မှုစာကြုံလွှာနှစ်ခုနဲ့သဘောတူစာချုပ်တစ်ခုပဲချုပ်နိုင်ခဲ့တာတွေ့ရပါတယ်။ MOU နှစ်ခုကတော့တရုတ်မြန်မာစီးပွားရေးဇင်းကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်2019ခုနှစ်ကနေ2030ပြည့်နှစ်နဲ့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြုံလွှာတွေပဲဖြစ်ကြပါတယ်။MOU အဆင့်ပဲမို့တကယ်တကယ်သဘောတူညီချက်တွေရစာချုပ်တွေချုပ်တဲ့အဆင့်ရောက်တဲ့အခါကိုယ်နိုင်ငံအကျိုးစီးပွားပေါအောင်ကြိုးစားကြရအောင်ပါ။နှစ်နိုင်ငံချုပ်ဆိုခဲ့တဲ့တခုတည်းသောစာချုပ်ကတော့မြန်မာတန်အမတ်နဲ့တရုတ်တန်အမတ်တို့ချုပ်ဆိုတဲ့စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ပဲဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အဓိကကြတာကတော့တရုတ်နိုင်ငံဘက်ကအကောင့်ထဲပေါ်နေတဲ့ရပ်ဝန်းနဲ့ပိုလမ်းမစီမံကိန်းကြီးကိုထပ်လောင်းအတည်ပြုပေးတာအဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်ပြီးမြန်မာဘက်ကလှုပ်ဖို့လိုအပ်တာတွေကိုအကောင့်ထဲပေါ်ပမယ်ဆိုတာကိုထပ်လောင်းကတိပြုတာတွေပါပဲ။တရုတ်ဘက်ကလည်းရခိုင်ပြည်ထနာကုလသမဂ္ဂအနောက်နဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေမှာမြန်မာဘက်ကဆက်ပြီးရည်တည်ပေးသွားမယ်။မြန်မာငြိမ်းချမ်းရေးတရုတ်ကဆက်အကူအညီပေးမယ်ဆိုတာကိုထပ်လောင်းအတည်ပြုပေးတာကအဓိကကြပါတယ်။မြန်မာဘက်ကတောင်းဆိုတဲ့နိုင်ငံကုံသွေးရေးမမျှမတဖြစ်နေပြီးမြန်မာဘက်ကနစ်နာနေတဲ့ကိစ္စကိုတော့လက်ခံဆွေးနွေးပါမယ်လို့ပြောဆိုတဲ့အနေအထားလောက်ပဲရတာပါမြန်မာနိုင်ငံထဲမှာသတင်းကြီးနေတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စကိုဆွေးနွေးတယ်ဆိုတာမျိုးကိုတော့မကြားမသိကြရပါဘူးတရုတ်မြန်မာဆက်ဆံရေးမှာကုံသွေးရေးစီးဝါရေးအရမြတ်မြတ်တတဖြစ်လာစေဖို့မြန်မာပြည်တွင်ငြိမ်းချမ်းရေးပြဿနာတရုတ်ပေါ်မိခိုနေရမှုလျှော့ချနိုင်မှုနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့အကာအကွယ်နဲ့ရပ်တည်နေရတဲ့ကိစ္စကင်းလွတ်နိုင်မှုဆိုရင်ဒီထက်တန်တမာရေးစစ်စစ်ညှိနှိုင်းရေးနီလန်းပေါင်းစုံနဲ့ကြိုးစားမှအကောင့်ထဲပေါ်လာနိုင်မယ်ဖြစ်ကြောင်းပါ
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုကျမတို့ website စာမျက်နှာဖြစ်တဲ့ VOA burmesevoanews.com မှာလည်းအချိန်မီ၍ဖတ်ရှုနားဆင်နိုင်ကြပါတယ်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ကြောရှိမခင်ဗျာဒီသတင်းပတ်ထဲလာမယ့်မေလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းတွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပါ။
တရုတ်နိုင်ငံကစံသားဆရာတယောက်ဟာလူသစ်ထင်ရှားနာမည်ကြီးတွေရဲ့ပုံတူစီးပင်းပုံစံတွေကိုခေါင်းရည်နောက်မှာပုံဖော်ပေးနေရပါစံသားဆရာဝေါန်ဂျန်ဖန်ဟာတရုတ်ကောင်းဆောင်မော်စီတုံးကအစဘောလုံးအားကစားသမားဒေးဗစ်ဘက်ကမ်မဆုံးနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုခေါင်းပေါ်ကစီးပင်းမှာပုံဖော်ပေးနိုင်တာပါအမေရိကန်ကစံသားဆရာရောဘတ်ဖဲရောကထင်ရှားကျော်ကြားသူတွေရဲ့ပုံရိပ်တွေကိုစီးပင်းပေါ်မှာဖန်တီးတဲ့ဗီဒီယိုကိုမြင်တွေ့ရကနေပြီးတော့အားကြပြီးတော့ခုလိုမျိုးအတူကိုဖန်တီးခဲ့တာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်ကစပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုခါမှာတော့တဖြည်းဖြည်းလူသိများထင်ရှားလာတဲ့အတွက်ဘေးနားဝန်းကျင်ပြည်နယ်တွေကလူတွေပါသူစီမှာစီးပင်းပုံလာပြီးတော့ပေါ်ကြပါတယ်သူကတစ်လအတွင်းမှာနှစ်ပတ်လောက်ရွာတွေကိုလှည့်ပြီးတော့စီးပင်းညက်တင်တန်းတွေလည်းပေးပါတယ်သူစီမှာခုလိုမျိုးသပင်းပုံဖော်မယ်ဆိုရင်တော့တရုတ်ငွေယွမ်း200အမေရိကန်ဒေါ်လာနဲ့ဆိုရင်30လောက်ကျမှာဖြစ်ပါတယ်။ဒါဟာရိုးရိုးသပင်းညက်ခါလောက်ပဲယူရလဲဖြစ်ပါတယ်။သူညက်ပေးတဲ့သပင်းပုံစံဟာလည်းတစ်နာရီလောက်အချိန်ယူပုံဖော်ပေးရတာဖြစ်ပြီးတော့တစ်ပတ်လောက်တော့ခံပါတယ်ရှင်။ဟေး
Hong Kong wa anu pinya shin tiao ha artificial intelligence AI ni pinya tong sa yauk taku go phan di lai bi lo ai sa yauk ha tu ba da tu ba ji swae ni ba de ba ji sia Victor Wong ha sa yauk dui ma sait ku sait tan shi nai da la so de me gun go phie so bo twat AI Gemini lo kho de di tin yu nai zwan shi de sa yauk go chong ya ja ban lou nai ne computer snit the twin phan di lai da ba ai a twat chaung sa yauk go phan di kae tu ba ji sia a ni ne le di sa yauk ha ဘာပုံဆွဲမလဲဆိုတာကိုမသိနိုင်ပါဘူးဒီဆက်ရုပ်အထဲကို NASA ကရယူထားတဲ့လကဘာရဲ့သုံးပတ်မြင်မြေမျက်နှာတွင်ပြင်နဲ့တရုတ်လေးလာရေးဂျိုဒူးကပေးပို့ထားတဲ့လကဘာအမှောင်ဘက်ချမ်းကပုံရိပ်တွေကိုအခြေခံ data အချက်လက်တွေအဖြစ်ထည့်သွင်းပေးထားတာပါဒီဆက်ရုပ်ဟာသုံးပတ်မြင်မြင်ကွင်းပုံတွေကိုရေးချယ်ဖို့နိုင်ပေါင်း90ကြာအချိန်ယူရပြီးတော့ရိုးရာနီးနဲ့ပြုတ်လုထားတဲ့စက်ကူပေါ်မှာရေးဆွဲတာပါသူရေးဆွဲတဲ့ပကြီးကားတစ်ချက်ကိုလန်ဒန်မှာပေါင်1000အမေရိကန်ဒေါ်လာ13000နီးပါးနဲ့ရောင်းချတာပါခင်ဗျာ
။ဒီမရသည်ဥရုပြောင်းလဲမှုကြောင့်လူသားတွေရဲ့စိုးရိမ်တွေတိုးလာတဲ့တစ်ချိန်တည်းမှာပဲ။တဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့အစားအသောက်တွေတီထွင်ပြီးတော့စားတောက်လာကြတာတွေ့ရပါတယ်။မြေကမာနဲ့အထိမ်းအမှတ်အနေနဲ့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာစားလို့ရတဲ့အင်းဆက်ပိုးမွှားများပွဲတော်ကိုဧပြီလ22ရက်နေ့ကကျင်းပခဲ့တာပါ။ပိရဘရွယ်စိမ့်တဲ့အနှံ့ကောင်လိုမျိုးအင်းဆက်တွေဟာအသားထက်ပရိုတင်းနဲ့ခန္ဓာကိုယ်အတွက်လိုအပ်တဲ့သတ္တုဓာတ်တွေအများကြီးပါဝင်ပြီးတော့တရိတ်ဆန်အသားထက်ဆိုင်ထုတ်လုပ်ဖို့အရင်းအမြစ်နည်းနည်းပဲလိုအပ်ပါတယ်။ကမ္ဘာ့အနှံ့ကတခြားလူအဖွဲ့အစည်းတွေလိုပဲမြောက်အမေရိကတိုက်မှာကအင်းဆက်ပိုးမွှားစားသောက်တဲ့အလေးထားတိုးပွားလာနေတာပါ။နယူးယောက်အခြေစိုက်ဂျိုးဆက်ယုန်းတို့လိုမျိုးပိုးမွှားအင်းဆက်စားဖို့တိုက်တွန်းသူတွေကတော့2013ခုနှစ်ကကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အစီရင်ခံစာကိုထောက်ပြပြီးတော့အင်းဆက်ပိုးမွှားတွေကိုစားဖို့တိုက်တွန်းနေတာပါ။ယွန်းတဲ့သူများပဲမယ်လေ။အရသာရှိအောင်အမြင်လှောက်အောင်ပြင်ဆင်ချက်ပြုတ်ထားတဲ့အင်းဆက်ပိုးမွှားအစားအစာတွေကိုတော့လူကြိုက်များလာလိမ့်မယ်လို့သူတို့ကမျှော်လင့်နေပါတယ်ရှင
်။မဲရေးသနာကျော်နဲ့ကိုငင်းချန်းတို့တင်ဆက်နေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကြာတနင်္လာနေ့နေ့ကင်းသတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
တရုတ်နိုင်ငံမှာကျင်းပတဲ့ဒုတိယကြိမ် BRI ခပတ်လမ်းမကြီးစီမံကိန်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတနင်္ဂနွေနေ့မှာတော့တရုတ်ရဲ့ထိပ်တန်းနိုင်ငံရေးအကြံပေးဝမ်ယန်နဲ့ဘေကျင်းကအချောက်ယူထိုင်နိုင်ငံတော်ဧကေဟာမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့တရုတ်ပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီတဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်အနေနဲ့ထောက်ခံတဲ့အကြောင်းပိုးလမ်းမကြီးစီမံကိန်းမူပေါင်းအောက်ကတရုတ်မြန်မာစီးပွားရေးဇင်းချံတည်ဆောက်ရေးနှစ်နိုင်ငံခေါင်းဆောင်နေကြသဘောတူထားချက်တွေကိုအကောင့်ထဲဖော်ရေးအတွက်တရုတ်ဘက်ကအစင်းနှင့်ရှိတယ်လို့ဝန်ယံကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပိုဝေးမြို့ကဂျူးဖျားကြောင်ပစ်ခတ်မှုမှာတဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့မှုဆွဆွဲချက်နဲ့အသက်19နှစ်အရွယ်ကောလိပ်ကျောင်းသားတဦးကိုဖမ်းဆီးထားပါတယ်။ဆန်မာကိုစ်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကထူးကျွန်ကျောင်းသားတဦးဖြစ်တဲ့ဂျိုအန်နက်စ်ကပြီးခဲ့တဲ့စနေနေ့တုန်းကဂျူးဖျားကြောင်ကိုဝင်ရောက်ပစ်ခတ်ပြီးထွက်ပြေးခဲ့သူလို့အာဏာပိုင်တို့ကပြောဆိုထားပါတယ်။တရစ်လင်ကာနိုင်ငံမှာလူပေါင်း250ကျော်သေဆုံးခဲ့ရတဲ့Easter Sunday နေ့တုန်းကတိုက်ခိုက်မှုကိုနောက်ခွဲကကြိုးကင်တယ်လို့ယုံကြည်ရတဲ့ National Tohi Jamaat NTG အဖွဲ့ရဲ့ဌာနချုပ်ကိုမနေ့တနင်္ဂနွေနေ့မှာတရစ်လင်ကာရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပါတယ်။ Iran ရဲ့နိုင်ငံတကာနဲ့ရေနံကုန်သွယ်ရေးပြတ်သွားအောင် American ဘက်ကလုပ်နေတာဟာဆိုရင် Iran အစိုးရကိုဖြုတ်ချပြီး Iran ဘက်ကအညံ့ခံဒူးထောက်လာအောင်ကြိုးပမ်းမှုဖြစ်တယ်လို့ Iran နိုင်ငံခြားရေးဝန်ကြီး Mohammad Javed Zarif ကဆွဆွဲပြောဆိုလိုက်ပါတယ်ရှင်။
မတ်တင်ကြီးထိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. စင်ပါရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.